ရုရှားအနေနဲ့အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆက်ဖက်ဖို့ရည်ရွယ်ချက်မရှိတဲ့အကြောင်းကိုအမေရိကန်မဲဆန္ဒရှင်တွေအတွက်ရုရှားရဲ့နောက်ဆုံးတောင်းဆိုချက်အနေနဲ့ခရက်မလင်သမ္မတပြောဆို권ရှိသူဒီမီထရီဘက်စကိုကအမေရိကန်ရွေးကောက်ပွဲကျင်းပဖို့နိုင်ပိုင်းတာလိုတော့တဲ့အချိန်မှာထုတ်ပြန်ချက်မှာပြောလိုက်ပါတယ်ရုရှားကအမေရိကန်ဒီမိုကရက်တီးရဲ့ကွန်ပျူတာတွေကိုဖောက်ထွင်းဝင်ရောက်တယ်လို့အမေရိကန်အင်ဗျူတော်ကဆွဆွဲခဲ့ပူပါတယ်ရုရှားလူဝတ်စုံစမ်းထောက်လှမ်းရေးအဖွဲ့ကတဆင့်ရတာလို့အမေရိကန်စုံစမ်းထောက်လှမ်းရေးအဖွဲ့ကပြောတယ်ကလင်တန်ရဲ့အီးမေးလ်တွေကို WikiLeaks စာမျက်နှာမှာထုတ်ဖော်ထားခဲ့ပူပါတယ်နောက်ပြီးတော့ရုရှားနိုင်ငံပိုင်မီဒီယာတွေကလည်းအမေရိကန်သမ္မတလောင်းတွေမှာတရားကိုပိုသားပေးပြီးတော့နိုင်ငံတွေမှာရောပြည်ပမှာရောစီရင်ပေးခဲ့ပူပါတယ်ဒီတနည်းထဲမှာပဲရုရှားကအမေရိကန်ရွေးကောက်ပွဲအတွက်အဓိကကြရတဲ့နေရာမှာယူထားပေမဲ့လည်းခရက်မလင်ပြောခွင့်ရကတော့ရုရှားကညနေညနေနဲ့ဝင်ဆက်ဖို့ဖို့စိတ်ကူးမရှိဘူးလို့ညင်းဆိုပါရယ်ဒီအမေရိကန်ရွေးကောက်ပွဲမှာဘသူပဲနိုင်နိုင်အမေရိကန်ဒီမိုကရေစီရဲ့ပျက်စီးခြားဆားနေမှုကိုဒီရလဒ်မှာပေါ်လွင်စေမယ်လို့လည်းရုရှားကမြင်ပြီးတော့ဒီလိုအခြေအနေအတွက်ကြိုတင်ပြင်ဆင်နေပါရယ်ရွေးကောက်ပွဲအကျိုးရက်တွေမှာရုရှားပိုင်မီဒီယာတွေမှာလူရည်သားမကသေးတဲ့လူတွေရဲ့အောက်ကူတွေကရောက်နေတဲ့ဝိညာဉ်တွေတော့ထပ်ပြီးတော့ကလင်တန်ကိုမဲပေးမယ်လို့လည်းပြောနေပါတယ်။ရုရှားမှာမဲပေးတယ်လို့မျိုးတယောက်တမဲမဟုတ်ပဲအချိန်များစွာကလင်တန်ကိုမဲပေးခြင်းတဲ့သူတွေကလင်တန်အတွက်ထိန်းချုပ်ခွင့်ကောင်းယူဖို့လွယ်တဲ့ OB ရိုးရင်းနေတဲ့အမေရိကန်ရွေးကောက်ပွဲစနစ်ကြီးဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်ပြည်သူတွေကထရန့်ကိုမဲရစေခြင်းမဲ့လည်းကလင်တန်ကိုထောက်ခံတာများတယ်။ Electoral College ကိုယ်စားလှယ်တွေကြောင့်ပြည်သူဆန္ဒတင်ပြုတ်သွားနိုင်တဲ့စာရာတွေကိုရွေးကောက်ပွဲအကျိုးရက်တွေမှာရုရှားပိုင်ရုပ်တံတွေမှာထုတ်လွှင့်တတိပေးနေပါတယ်ရှင်။